မြန်မာနိုင်ငံတနေရာကစာတင်ចောင်းလေးစီကနေចောင်းသူចောင်းသားလေးတွေရဲ့တချင်းတန်လွန့်လင်လေးစထွက်လာပါတော့တယ်အဲ့ဒီចောင်းသက်တချင်းတန်ကကဘာမကြီးဆိုတဲ့နိုင်ငံတော်တချင်းလားဆိုတော့မဟုတ်ပါဘူးအာဇာနီဗုဒ္ဓဘာသာအမျိုးသားတိုင်းပြည်ဆိုတဲ့လူမျိုးကြီးမဘာသာတချင်းလားဆိုတော့လည်းမဟုတ်ပါဘူးစီဟိုင်းစီဟိုင်းစီဟိုင်းဆိုပြီးသူတို့ဆိုနေကြတာကတရုတ်နိုင်ငံတော်တချင်းပါတနတ်နဲ့ပြစ်လိုက်ရင်ငြိမ်သွားမှာပဲဆိုပြီးတော့အာနာသိမ့်ခဲ့တဲ့တက်ချုပ်ကြီးနဲ့စစ်တပ်ဟာပြည်သူတွေရဲ့တနတ်ပြောင်းကကြီးစံနေသူတို့စီဝဲလာတဲ့အချိန်မှာတော့မြက်ကလေးပြူးမြက်ကလေးပြာတွေဖြစ်ကုန်ကြပါတော့တယ်တမျိုးပြီးတမျိုးပါသွားလိုက်တာမြန်သူတို့မထိန်ချုပ်နိုင်တော့တဲ့မြို့တွေကိုဓာတ်စီမပို့ဘူးဆိုပြီးတော့စရင်ထုတ်ပြီးမြို့တွေရဲ့စရင်ကိုကြေညာဝန်ခံရတဲ့အဆင့်ရောက်လာခဲ့တာပါဒီလိုနဲ့စစ်တပ်နဲ့စစ်ကောင်းဆောင်တွေဟာဒီကောင်းနေတော်လန်ရေးကနိုင်တော့မယ်တော်လန်ရေးနိုင်သွားရင်ငါတို့လုံးသမျှလဲငါတို့ပြန်ခံရတော့မယ်ငါတို့အပြင်ငါတို့ရဲ့တားစင်မြေးဆက်အဆက်ဆက်လဲမျက်နှာမွဲကြောမွဲနဲ့ကြံနေခဲ့ရတော့မယ်ဒီလိုတော့မဖြစ်တော့ဘူးဆိုပြီးတော့ဆုံးဖြတ်ချက်တစ်ခုကိုချလိုက်ကြပါတော့တယ်အဲ့ဒီဆုံးဖြတ်ချက်ကဟိုရင်ချစ်ကောင်းရဲ့တချင်းတွေကလို့ကိုယ့်ရဲ့အိမ်နွင်းရေးကိုယူပါကဲပါအောင်မပြောချင်ဘူးဆိုတာမျိုးတော့မဟုတ်တော့ပါဘူးအရင်စစ်ဆိုးရခစ်တုံးကစောင်ပုတ်လို့ပြည်ပအာကိုပစိန်ရိုးဆိုတာလဲမဟုတ်တော့ပါဘူးပြည်ပအာကိုတို့အမျိုးဆိုပြီးတော့အိမ်နီးချင်းတရုတ်ကြီးရဲ့ခြေစလုံးပြေးဖက်ပြီးတိုင်းပြည်ကိုရောင်းစားလိုက်ကြပါတော့တယ်အဲ့ဒီနောက်ပိုင်းမှာတော့တက်ရဲ့နယ်မြေတွေကိုတရုတ်ရဲ့ထိမ့်ချုပ်ခံနယ်မြေတွေအဖြစ်ခံယူလိုက်ကြပါတော့တယ်။သူများအိမ်နင်းရေးကိုဘယ်တော့မှဝင်မဆွတ်ဖက်ဆိုတဲ့စောင်ပုတ်ကိုအကြိမ်ကြိမ်ပြောနေတဲ့တရုတ်ကြီးဟာတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့ငြိမ်းချမ်းရေးကိုရှေ့ရှုဖို့အိမ်နီးချင်းနိုင်ငံတည်ငြိမ်စေဖို့ဆိုပြီးတော့တရုတ်လုံခြုံရေးကုမ္ပဏီစစ်သားတွေဆေလွတ်ပါတော့တယ်။အဲ့ဒီကနေတဆင့်တရုတ်ငြိမ်းချမ်းရေးတက်ဆိုပြီးတော့တဆင့်တက်ပြီးတရုတ်တက်တွေဆေလွတ်ပါတော့တယ်။အဲ့ဒီကနေတဆင့်ဩဇာကန်နယ်မြေအဖြစ်ကြေညာပြီးတော့တက်ချုပ်ကြီးကိုရင်ခွင်ပိုက်အုပ်ချုပ်ပါတော့တယ်။မြစ်ဆုံရေကာတာကြီးကိုပြန်တည်ပြီးတော့တက်ချုပ်ကြီးစော့ကျင်တဲ့လျှက်စစ်ကားတွေလျှက်စစ်ရထားတွေကိုပေးစော့အစည်းဝေးတက်ချင်တဲ့တက်ချုပ်ကြီးနဲ့ဗိုလ်ချုပ်ကြီးတွေကိုတရုတ်နိုင်ငံမှာလုံသမျှအစည်းဝေးတွေမှန်သမျှပေးတက်တက်ချုပ်ကြီးလှုပ်ချင်တဲ့ပျော်ပွဲရှင်ပွဲတွေပေးလို့ဆိုကာရည်တိပြိုင်ပွဲတွေပေးတန်းတဲ့တက်ချုပ်ကြီးဟာအင်မတန်မှပျော်ရွှင်နေပါတော့တယ်။ဒါပေမဲ့နိုင်ငံတကာပွဲတွေတော့တရုတ်ခွင့်မပြုဘဲသွားခွင့်မရပါဘူး။ဘယ်သူမှလည်းဖိတ်တာမဟုတ်ဘူးဆိုတော့ဒီကိစ္စကကိစ္စမရှိပါဘူး။တံဘရောသားတွေလည်းစစ်မတိုက်ရဘူးဆိုပြီးတော့ပျော်ရွှင်နေပါတော့တယ်သူတို့ဟာတက်ချုပ်ကြီးရဲ့အောက်မှာမရှိတော့ဘဲတရုတ်ဗိုလ်မှူးကြီးတွေရဲ့အမိန့်ကိုပဲနာခံရပါတော့တယ်နည်းနည်းလောက်အမိန့်မနာခံချင်တာနဲ့နည်းနည်းလောက်ပြန်ပြောချင်တာနဲ့နှွန်ကြိုးအောင်ဆုံးမသွန်သင်ကြီးဆိုပြီးတော့တရုတ်ကြီးရဲ့အဘေခံရမှာပါအဲ့ဒီနောက်မှာတော့လေယာစိုက်ပျိုးရေးမှာတရုတ်လယ်သမားတွေမြေပိုင်ရှင်တွေဖြစ်ကုန်ကြပါတော့တယ်။တဘာဝဓာတ်ငွေ့တူးဖော်ရေးမှာလည်းတရုတ်ကုမ္ပဏီတွေပဲတူးဖော်ခွင့်ရပါတော့တယ်။ဓာတ်တက်ထုတူးဖော်ရေးမှာလည်းတရုတ်ကုမ္ပဏီတွေပဲတူးကြပါတော့တယ်။တရားပြင်းလမ်းဖောက်တဲ့နေရာမှာလည်းတရုတ်ကုမ္ပဏီတွေပဲလုပ်ကြပါတော့တယ်။အရင်ဗိုလ်ချုပ်ကြီးတွေနဲ့ပေါင်းပြီးတော့လမ်းဖောက်တရားဆောက်ကွန်ထရိုက်ယူနေတဲ့တမ်မရော်ချစ်သူတထေးတွေဟာတရုတ်ကုမ္ပဏီကြီးတွေရဲ့အောက်မှာအုပ်ထမ်းသဲထမ်းဝင်လုပ်နေကြပါပြီ။ဒီလိုနဲ့တရုတ်ကြီးဟာမြန်မာပြည်သူတွေရဲ့မှတ်ပုံကိုလည်းအသစ်ပြန်လဲပေးပါတော့တယ်တရုတ်ထိန်းချုပ်ခံမြန်မာနိုင်ငံသားမှတ်ပုံနေမှာတော့တရုတ်လိုပဲရေးထားမှာပါမှတ်ပုံနေရဲ့နောက်ကျောမှာတရုတ်တစိ့အနီတုံးကြီးကိုထုထားမှာဖြစ်ပါတယ်အဲ့ဒီမှတ်ပုံနေနဲ့တရုတ်ပြည်သွားလို့ရလားဆိုတော့မရပါဘူးတရုတ်ထိန်းချုပ်ခံပတ်စပို့ထပ်လုပ်ရမှာဖြစ်ပြီးတော့တရုတ်ဗီဇာပေးတော့မှတရုတ်နိုင်ငံထဲမှာသွားလို့လာလို့အလုပ်လုပ်လို့ရမှာပါစာသင်ကျောင်းတွေမှာကလေးတွေကိုဗမာစာနဲ့အင်္ဂလိပ်စာသင်ကြားတာကိုရပ်လိုက်ပါတော့တယ်။အင်္ဂလိပ်စာဟာအနောက်မြောက်ဘာသာစကားဖြစ်တယ်ဆိုပြီးတော့သင်ကြားတာရပ်လိုက်တာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ရုံးသုံးဘာသာစကားဟာတရုတ်ဘာသာစကားဖြစ်တာမို့ဗမာစာသင်စရာမလိုတော့ဘူးဆိုပြီးတော့တရုတ်စာပဲသင်ရပါတော့တယ်။မြန်မာသမိုင်းနေစာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးသမိုင်းကိုသင်ရမှာဖြစ်ပြီးတော့ကမ္ဘာသမိုင်းအစာတရုတ်ပြည်ကြီးရဲ့သမိုင်းကိုသင်ကြားနေရတာပါ။တရုတ်ပြည်ရဲ့သမိုင်းသင်ယူရေးတဲ့အခါမှာတော့မန်ချူးလက်ထက်တုံးကမြန်မာနိုင်ငံဟာတရုတ်ပြည်ထဲမှာရှိတဲ့အကြောင်းသင်မယ်လို့တော့မြန်မာသမိုင်းဆရာတွေကအဲ့ဒီတုံးကမန်ချူးတွေစစ်ရှုံးလို့ပြန်သွားတယ်ဆိုထောက်ပြကြတော့စစ်ရှုံးတာမဟုတ်ဘူးတဲ့ဗျူဟာရခဏနောက်ဆုတ်သွားတာပါတဲ့ဘလို့ပဲဖြစ်ဖြစ်ပကံခစ်တုံးကတို့မွန်ဂိုတွေလာခဲ့တယ်ကွာဆိုပြီးတော့ပကံအထိပါတဲ့တရုတ်မြေပုံကြီးကိုကလေးတွေသင်ရပါတော့တယ်ဒီလိုနဲ့တက်ချုပ်ကြီးထိမ့်ချုပ်ထားတဲ့နယ်မြေဟာတရုတ်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ပြီးတဲ့နောက်ပိုင်းမှာတော့လွတ်မြောက်နယ်မြေတွေဘက်ကိုတရုတ်ထိမ့်ချုပ်ခံတဲ့မပါဘူးဆိုရင် နွန်ကျိုးအောင်ဆုံးမမယ်ဆိုပြီးတော့တရုတ်ကြီးကဩဇာတိရောင်းပါတော့တယ်ဒီဘက်ကတော်လှန်ရေးသမားတွေလည်းစစ်တပ်စီကမင်းတို့ဝယ်ထားတဲ့နယ်မြေထဲမှာငါတို့နယ်မြေမပါဘူးဆိုတော့တရုတ်ကြီးကပြောတယ်မြန်မာနိုင်ငံတချမ်းလဲတရုတ်ထဲပါပြီးဆိုတော့ကြံတဲ့နယ်မြေတွေလည်းတရုတ်ပြည်ထဲပါရမယ်တဲ့အဲ့ဒါကတရုတ်တနိုင်ငံနဲ့မူဝါဒမှာအကျုံးဝင်တယ်တရုတ်တနိုင်ငံနဲ့မူဝါဒကိုအမြဲထောက်ခံပါတယ်ဆိုပြီးတော့မင်းတို့နိုင်ငံသားကြီးဝန်ကြီးကိုယ်တိုင်ပြောထားလို့မင်းတို့နယ်မြေပါငါတို့ပိုက်ပါတယ်တဲ့အခုငါတို့တရုတ်ပြည်ရဲ့မူဝါဒက One China ဆိုတဲ့တရုတ်မှန်သမျှတနိုင်ငံနဲ့ဖြစ်ရမယ်ဆိုတာမဟုတ်တော့ဘူးတဲ့ One Asia One Country ဆိုတဲ့အာရှတစ်ထိုက်လုံးတရုတ်နိုင်ငံဖြစ်ရမယ်ဆိုတဲ့မူဝါဒဖြစ်သွားပါပြီတဲ့ခင်ဗျာ